ယူကရိန်းအနောက်ဘက်ပိုလန်နယ်စပ်နဲ့25မိုင်ကွာကယူကရိန်းအခြေစုံစေးလိရင်အခြေစိုက်စခန်းတစ်ခုကိုရုရှားကမစ်ဆိုင်းလ်တုံးနဲ့တိုက်ခတ်ခဲ့တဲ့အတွက်35ဦးသေဆုံးပြီး130ကျော်ဒဏ်ရာရတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ယူကရိန်းဒုက္ခသည်တွေပိုလန်ကိုဝင်ဖို့အတွက်အချက်ကျကြတဲ့လက်စ်မျိုးကလည်း38မိုင်ကွာမှရှိတဲ့ရဗိုရစ်စေးလိရင်စခန်းအတိုက်ခိုက်ခံရဖြစ်ပါတယ်။ယူကရိန်းအနောက်ပိုင်းကနိုင်ငံရေးငင်းကြိုင်းတဲ့လုံခြုံရေးစင်တာ ICPS ကိုပါရုရှားကတိုက်ခိုက်ခဲ့တာကြောင့်လက်စ်မျိုးလဲမကြမီအတိုက်ခိုက်ခံရတဲ့ပါလာနိုင်တော့ကြောင့်စိုးရိမ်မှုတွေတိုးလာနေတာပါ။မကြခင်ရက်ပိုင်းတွင်တွင်ယူကရိန်းအနောက်ပိုင်းကစစ်တပ်ပိုင်းနေရာတွေကိုရုရှားကလေကြောင်းနဲ့ပြင်မှတ်ထားတိုက်ခိုက်လာနေတာပါ။ပြည်ရဲ့ဗဟင်းဘက်တုန်းကလက်စ်တောင်ပတ်မိုင်80ဝန်းကျင်ကလေကြောင်းကာဗွန်ရေးဆိုင်ရာနဲ့စစ်လေယာဉ်ခွင်းတွေအတိုက်ခိုက်ခံရပြီးရုရှားကာဗွန်ဝန်ကြီးဌာနပြောခွင့်ရတော့ယူကရိန်းအနောက်ပိုင်းမြို့နှစ်မြို့မှာရှိတဲ့စစ်လေယာဉ်ခွင်းနှစ်ခုကိုတာဝန်ဖြင့်မဆိုင်စုံနဲ့တိုက်ခတ်ခဲ့တယ်လို့တောက်ကြံကပြောကြားခဲ့တာပါ။အခုလိုပိုလန်နဲ့ဆက်နအတိုက်ခံချင်တာဟာဥရောပကနိုင်ငံရေးဓမ္မတွေကိုယူကရိန်းအရေးပိုးပြီးသတိပြုလာစေတာဖြစ်ပါတယ်။